ကဖျားယောဂဆေးကိုပရိဇီဝဆေးနဲ့ရောစပ်ပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်တဲ့ COVID-19 ယောဂစံသက်ကုသတာကိုအများဆုံးစတင်လှုပ်ဆောင်တော့မယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကကြေညာလိုက်ပါတယ်။စနေနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုကြေညာလိုက်တာပါ။ပြည်ထောင်နိုင်ငံမှာအဲ့ဒီလိုဆေးနှမျိုးပေါင်းဆက်ပြီးယောဂကုသပေးခဲ့တဲ့တုန်းကအလားအလာကောင်းတွေတွေ့ခဲ့ရပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကိုမိုကစိုးရင်ရတဲ့အခြေအနေရှိတဲ့လူနာတွေအများအပြားရှိနေတယ်လို့ကျမကြီးဝန်ထမ်းတွေကလည်းအသေးအတန်ဖြစ်နေတဲ့လူနာတွေကိုဒီဆေးနဲ့ကုသပေးဖို့ဝန်မလေးကြဘူးလို့ပြောပါရယ်ဒီဆေးတွေရတာနဲ့တပြိုင်တည်းဆေးရုံတွေနဲ့ရောဆရာဝန်တွေလူနာရှင်တွေနဲ့ပါတိုင်ပင်ပြီးအသုံးပြုသွားမှာဖြစ်တယ်လို့အခြေအနေဘယ်လိုရှိမလဲဆိုတာကိုလည်းစောင့်ကြည့်သွားမယ်လို့ကိုမိုးကပြောပါရယ်American President Donald Trump ကလည်းဒီဆေးနှမျိုးရောစပ်အသုံးပြုတဲ့အလားအလာနဲ့ပတ်သက်ပြီးတကယ့်အပြောင်းအလဲကြီးတစ်ခုဖြစ်လာစေလိမ့်မယ်ဆိုပြီးလူတွေကိုဆွဲဆောင်ပြောဆိုထားခဲ့ပူပါရယ်။နယူးယောက်ပြည်နယ်ဟာ American နိုင်ငံမှာ Coronavirus ရောဂါကူးစက်မှုတန်အများဆုံးခံနေရတဲ့ပြည်နယ်တစ်ခုဖြစ်ပြီးစနေနေ့အစောပိုင်းထိကူးစက်မှုပေါင်း1000ကျော်ရှိနေခဲ့ပါရယ်။